ဦးကျော်တရားခမမြမကြောင်မြတ်ယတနာဥပဒေနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေကျွန်တော်သိပြစေခမ
ဒီစတန်ကသူဆွဲထားတဲ့ကျောင်းမြတ်နာဥပဒေဆိုတာရှိခဲ့တယ်လေကျွန်တော်တို့ကော်မတီကလွတ်တော်တွေကိုဝင်လာတဲ့2015 2016အစမှာကျွန်တော်အဲ့ဒီဥပဒေကိုပြင်ဖို့အတွက်ကျွန်တော်လုပ်ခဲ့တာအဲ့တတိယအကြိမ်ပြင်တဲ့ဟာပြီးသွားတဲ့အချိန်မှာအဲ့ဒီပြင်တဲ့ဟာအပိုင်းစာအုပ်တွေအပိုင်းပိုင်းလိုက်ဖြစ်နေတဲ့အခါကျတော့အဲ့ဒါကိုပေါင်းပြီးတော့မှ2019မြန်မာကျောင်းမြတ်နာဥပဒေဆိုတော့မှကျွန်တော်ကထပ်ပြင်ပြီးတော့မှရေးဆွဲထားတယ်အဲ့ဒီလိုရေးဆွဲတာလည်းပဲမိုးကုတ်တို့ပူဖာကန်တို့ခန္ဒီတို့မန္တလေးတို့ရန်ကုန်တို့ရှိတဲ့ကျောင်းမြတ်နဲ့ပတ်သက်တဲ့ဟာတွေတတုရှင်ဝန်ကြီးဌာနကဒီကောတတုရှင်ပေါ့အဲ့ဒီကလူတွေရောအဲ့ဒီတက်ဆိုင်ရာသူတွေရှိရကျွန်တော်အများကြီးနားထောင်ပြီးတော့မှဒီဥပဒေတရားဖြစ်အောင်ကျွန်တော်တို့ပြန်ဆွဲထားအခုကျွန်တော်တို့ပြီးခဲ့တဲ့မတ်လမှာကျွန်တော်တို့အကုန်လုံးပြီးတဲ့အချိန်မှာကျွန်တော်တို့ကော်မတီအားတွေပြောမှမြို့သားလွတ်တော်ဥပဒေကြောင်းကိုကျွန်တော်တင်လိုက်တယ်ဥပဒေကြောင်းလည်းပဲအဲ့ဒါကိုအကုန်လုံးလက်ခံပြုမှစီရင်ခံစာတင်ပြုမှအဲ့ဒါကိုလည်းပဲလွတ်တော်တွေမှာအကုန်လုံးဝိုင်းဆွေးနွေးပြီးတော့မှမြို့သားလွတ်တော်အနေနဲ့အတည်ပြုပြီးနိုင်ပြီးတဲ့အခါကျတော့မှ2019မြန်မာကျောင်းမြတ်နာဥပဒေဆိုတဲ့ဥပဒေကြောင်းကကျွန်တော်တို့ဘက်ကဒီမှာဒီပြည်သူလွတ်တော်ဘက်ကိုပို့ထားလိုက်ပါပြီ
ဟုတ်ကဲ့အဲ့တော့ဘယ်တော့လောက်အတည်ပြုနိုင်မလဲခင်ဗျာ
အဲ့အဲ့တော့ပြည်သူ့လွတ်တော်ဘက်ကဟိုတရားစတာကော်မတီနဲ့ဥပဒေချမ်းနဲ့သူတို့ဘက်ကဆွေးနွေးနိုင်တဲ့အခါကျတော့မှဒီကပြင်မာလာဒီတိုင်းမဲ့ဒီပြင်မာလာဆိုတာအချိန်ကြီးပြီးတော့မှသိရမှာဆိုတော့ကျွန်တော်တို့တိတ်မခံမနိုင်ဘူ
းဟုတ်ကဲ့အဲ့တော့ဒီ2019မြန်မာကျောင်းမြတ်ရတနာဥပဒေထဲမှာအရေးကြီးတဲ့အချက်တင်နေဆိုလို့ရှိရင်ဘယ်အချက်တင်များကျွန်တော်နည်းနည်းပြောပြပါလားခင်ဗျအ
ဓိကတော့ဟိုဒီတုန်းကဆွဲထားတဲ့ဥပဒေမှာဒီကျောင်းတခုတနည်းအားတူးရဟာကိုအကြီးစားဆိုပြီးတော့မှစိတ်ရမ်းရနေနေရောဟိုနှစ်ပေါင်းများစွာတူးတာမျိုးအဲ့လိုမျိုးဆိုတဲ့ဟာဒီကမှာအခုအကြီးစားဆိုတာပုံပဲနဲ့အလက်စားနဲ့ဒီစားဟိုမှာဓာတ်ဣကတဲ့ပုံပြီးတော့မှတူးလို့မရဘူးဓာတ်ဣကကိုကွန်ပျူတာပိုင်ရမယ်အဲ့မှာသူ့ပြေစာရှောက်လန်းနဲ့လုပ်ရမယ်ဆိုရင်ဖြစ်လက်တည်တော်တော်များများဒီလူအများလက်ခံနိုင်အောင်လို့ကျွန်တော်ဆွဲထားတာပါကျွန်တော်ဒီစားထဲမှာလည်းထည့်ပြီးတော့မှကြီးညာပြီးတော့မှဆွဲထားတယ်ဟာဆိုတော့ဒီဥပဒေမြန်မြန်ထွက်မလာအောင်အခုနောက်ပိုင်းမှာတော့ဒုတိယဟာဒါကြီးကိုသူတို့ကမသိရဘူးဒီဥစ္စာကိုဘယ်ဟာပြင်ကျင်တာဘယ်ဟာပြင်ကျင်တာပြင်ကျင်တာကိုလိုက်ပြောနေသူပြင်ရမှာဆိုလို့ရှင်တော့ကျွန်တော်ဘယ်တော့မှဒီဥပဒေအပြီးထွက်လာနိုင်မှာမဟုတ်ဘူးအခုကတော့တော်တော်များများကြီးညာလောက်တယ်ဆိုတဲ့အဓိကရောက်လို့ကျွန်တော်ထွက်လာကြမှာအခုဒီလိုတော့ပဲရောက်သွားတာပေါ့
โอเคอูยอติฮะခင်ဗျာကြောင်းမြညာလုပ်ငန်းနဲ့ပတ်သက်ပြီးတော့เนาะအခုကျွန်တော်တို့မကြာခဏကြာနေရတာဖကတ်မှာမြေပြိုပြီးတော့ဒီရေမစေးကြောက်ရှာတဲ့လူတွေတေးတော့ဗောဗျာအဲ့ဒါကဘာတစ်ခုလုံးကလည်းတော်တော်လေးစိတ်ဝင်စားကြပါတယ်ဒီကြောက်စိမ့်နဲ့လည်းຫນွယ်နေတော့မြတ်မကြောက်စိမ့်ရတဲ့ကဘာကြော်တာဗောဗျာအဲ့တော့အဲ့ဒီဒေသမှာဒီလိုတေးတေးနေဆိုတော့ဥကျော်တိဟာရဲ့အခုရေးဆွဲတဲ့ဒီ2019မြတ်မကြောက်မြညာဥပဒေမှာကောအဲ့လိုအဖြစ်အပျက်မျိုးကိုတားဆီးကာကွယ်ထားမှုအဲ့ဒီလုပ်ငန်းမှာလောက်ကင်တဲ့ဒီစင်ရသာရေမစေးကြောက်ရရှာသူတွေအတွက်ဘဝလမ်းကြောင်းအလုတ်ကင်ခွင်လန်းဖွင့်ပေးတယ်ဖြစ်နိုင်တဲ့အချက်လက်တွေများပါပါသလားခင်ဗျအ
ဲ့ဒီအကြောင်းပြောရင်တော့ပြောကြရတဲ့အများကြီးရှိတယ်ကျွန်တော်ကအဲ့ဒီဟာလိုမျိုးကိုကာပါဖြစ်ပါတယ်လို့တော့ကျွန်တော်ပြောနိုင်တာမဟုတ်ဘူးဒါပေမဲ့ဘေးအကြောင်းအရာပဲဖြစ်ဖြစ်ပြားဥတွေစုံမှုရှိတဲ့အနေထားမျိုးကတော့လောလောဆယ်မရှိဘူးဘာကတ်မှာကျွန်တော်ကိုယ်တိုင်လည်းပဲရောက်သွားတယ်အဲ့မှာလူဆောင်လောနဲ့ဥတွေစုံမှုရှိဘူးဒီအားကြီးတဲ့လူနိုင်ကြီးပဲလည်းနဲ့ကိန်းဒီရှိနေတဲ့အချိန်တည်းမှာလည်းနဲ့နဲ့ဆိုချင်သူတို့နေရာကောင်းနေပြီနောက်တစ်ခါကုမ္ပဏီနဲ့ပတ်စံငွေကြေးနေရာကောင်းနေဆိုရင်အဲ့စိတ်ရမ်းနေရတဲ့ငွေကြေးနဲ့ပတ်စံနဲ့ကုမ္ပဏီကနေရာကောင်းတယ်တစ်ခါထပ်ပြီးတော့မှရင်းစေးလို့ပြောမယ်ဆိုလို့ရှိရင်လည်းဟိုရင်းစေးမှမှဟိုပုတ်ဆုလိုက်အုပ်ဆုလိုက်များတူရအများကြီးပဲကြားနဲ့ချီပြီးတော့မှဝင်လိုက်ထွက်လိုက်ဆိုတာပုံလေးမှလည်းမြင်တယ်အဲ့ဒီအများအများကြီးဆိုလို့ရှိရင်လည်းကျူတမန်ရဲ့လောက်ကြီးရအုပ်ချုပ်ရမှုနဲ့အဲ့နာကျူအုပ်စုလောက်ကတော့ဘူးမမနိုင်နိုင်ဘူးအဲ့တော့နေရာကြီးတဲ့လူကနိုင်ကြီးဆိုတာဟာကဘာလို့လဲဆိုတော့ပြောက်ဥတွေမစုံမှုလို့ဥတွေမရှိလို့ဥတွေနဲ့အညီမအုပ်ချုပ်နိုင်တဲ့အချိန်မှာအဲ့ဒီလူအခက်အခဲတွေဖြစ်နေတာလေအရင်ဆုံးကျွန်တော်နံပါတ်1ကဥတွေနဲ့အညီသွားဖို့ကနံပါတ်1လူလေကျွန်တော်တို့ကလောလောဆယ်မှာဒီလူတယောက်ကနိုင်ငံသားဖြစ်တယ်ဒီသားကဖြစ်တယ်ဒီတော့နေ့အတွင်းမှာ register လုပ်ထားတဲ့တကယ့်ကုမ္ပဏီနဲ့ဟိုခိုင်ခိုင်မာမာဆိုလို့ချင်းအလုပ်လုပ်ပါဆိုလို့မှဥပဒေနဲ့အညီမှာပဲကျွန်တော်ဆွေးနိုင်တာရှိဒီတိုင်းဒီတိုင်းအကုန်လုံးအဆင်ပြေအောင်လုပ်ဖို့တဲ့အထီးကတော့ဖြစ်နိုင်ပြီ
ဦးကျော်တရားခင်ဗျာအဲ့တော့လက်ရှိနိုင်ငံတော်မှာဖြစ်ထွန်းနေတဲ့အခြေအနေနဲ့ပတ်သက်ပြီးဘယ်လောက်အတိုင်းအတာအထိကျင်းပမှုရလဲဘယ်လိုများ ဝေဖန်သုံးသပ်နိုင်မလဲခင်ဗျာ
NLD အစိုးရဖြစ်လာတဲ့တက်တန်းလို့ပြောရမှာပေါ့ NLD အစိုးရဆိုတာကသမရလည်းပဲ NLD ကနေပြီးတော့မှဟိုမဲအများဆုံးရတဲ့အတွက်သမရခံတဲ့ဝန်ကြီးတွေလည်းပဲဒီ NLD အစိုးရကိုရှိထားတဲ့သူတွေကခံတယ်အဲ့တော့လွတ်တော်ဥက္ကဋ္ဌတွေရောအကုန်လုံးကဖြစ်တယ်အဲ့တော့အစိုးရအဖွဲ့ရဲ့လွတ်တော်ရဲ့တော့ကျွန်တော်ပါတီရရှိတဲ့အထက်မှာကျွန်တော်ကကိုယ်စလေဘက်ကနေကျွန်တော်မြင်တာကိုပြောရရင်ကျွန်တော်စိတ်ထဲမှာချိန်မှတ်တာအားရတာကတော့အဲ့ဒီသူတွေကတို့က corruption နဲ့ပတ်သက်တဲ့ဟာအရိလိုက်ဆောင်မှုနဲ့ပတ်သက်တဲ့ဟာမှာ NLD ဘက်ကယူထားတဲ့သူတွေကအဲ့ဒီကြောင့်ပြဿနာတက်တာတောင်မှမရှိဘူးအဲ့ဒီအတွက်ကျွန်တော်တို့မှာ fundamental assets ခံနိုင်တယ်ကျွန်တော်တို့အကုန်လုံးက democracy တိုက်ပွဲနဲ့ဒီလို corruption ကိုမလို့ခြင်းလို့လက်မခံနိုင်လို့ကျွန်တော်တို့တော့ကဲသူတွေဖြစ်တဲ့အတွက်အခုချိန်မှာကျွန်တော်တို့ကအောင်မြင်ဆုံးလို့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ပြည်သူနဲ့အတူကျွန်တော်တို့နေတယ်ပြည်သူတွေလူကျင်တာကိုကျွန်တော်တို့လုပ်ပြီးတယ်ပြည်သူတွေအတွက်ဥပဒေဆွဲပြီးတယ်အဲ့ဒီဥပဒေနဲ့အညီအစိုးရကနေအုပ်ချုပ်ဖို့အတွက်ကျွန်တော်တို့တော်တော်ကိုယ်စားလှယ်ပြန်ထင်းကြောင်းတော့မှတော့ကြည့်နေတယ်အဲ့ဒါကြောင့်မလို့ပြည်သူတွေအခုလက်တွေ့အကျိုးမခံစားရဘူးခံစားရတယ်ဒီလိုပဲပြောပြောအဲ့ဒီဝန်ကြီးတက်ဒီအပါအဝင်ကျွန်တော်တို့ပါတီရဲ့ခန့်တဲ့သူတွေကလက်စားတာမျိုးအကတိလိုက်စားတာမျိုးမဟုတ်ဘဲနဲ့ကျွန်တော်တို့လောကားကားနဲ့ပုံမှန်အတိုင်းပဲကျွန်တော်ရည်တည်နိုင်တာတော့ကျွန်တော်အင်တန်ကူညီပြောမှာကျွန်တော်ခေါင်းဆောင်ကအဲ့လို corruption မှာမရှိခဲ့ရင်ကျွန်တော်အရှိကိုမြန်မြန်ရောက်မယ်လို့သူကပြောထားတဲ့အတွက်ကျွန်တော်ကလည်းပဲအဲ့တိုင်းနည်းမြိုင်တယ်နေရတဲ့အထက်မှာကျွန်တော်တို့အခုအချိန်ထိမှာ corruption ညောင်းတော့ဘယ်သူမှပြဿနာမတက်ဘူးဆိုတာတော့ကျွန်တော်ကူညီခေါင်းနဲ့ပြောနိုင်တယ်အဲ့ဒါကျွန်တော်တို့အတွက်ချီးမောင်းဆုံးအောင်မြင်မှုလို့ကျွန်တော်မြင်ပါတယ်